အခုချိန်ကစပြီးအင်္ဂါည VOA ဒိုင်းရိုက်လေးလိုင်းအစီအစဉ်ကိုတင်ဆက်ပါတော့မယ်ရှင်။ကိုဇော်ဝင်းနိုင်ကဆွေးနွေးတင်ဆက်မှာဖြစ်ပြီးမဆုမွန်ကအစီအစဉ်ထုတ်လုပ်သူဖြစ်တာဝန်တင်ဆက်တော့မှာဖြစ်ပါတယ
်။အင်္ဂါပါနော် VOA ဒိုင်းရိုက်လေးလိုင်းအစီအစဉ်ကပြသပါတယ်။ကျွန်တော်တို့ဒီကနေ့ဆွေးနွေးမယ့်အကြောင်းအရာကတော့လက်နက်ကန်အဖွဲ့အစည်းတွေအကြမ်းမှာမစင်မခင်အင်အားသုံးလို့ဆောင်မှုတွေကြောင့်အပြစ်မဲ့ပြည်သူတွေအသက်ဆုံးရှုံးကြရသလိုအိုးမဲ့အိမ်မဲ့ကြီးကြသူတွေမနေတော့ဘူးရှိနေတာဖြစ်ပါတယ်။ဒါကြောင့်ဒီကနေ့ဆွေးနွေးမယ့်အထက်မှာတော့ဒီအထူးသဖြင့်တော့ပြီးခဲ့တဲ့စနေနေ့ကမူဆယ်မှာဖြစ်သွားခဲ့တဲ့ပြစ်ခတ်တိုက်ခိုက်မှုဟာဒီဟိုလက်နက်ကန်အဖွဲ့အစည်းတွေရဲ့မစင်မခင်လှုပ်ဆောင်မှုကိုမိမောင်းထိုးပြတဲ့ဖြစ်ပျက်တစ်ခုဆိုရင်လည်းမမားနိုင်ပါဘူး။လက်နက်ကန်အဖွဲ့အစည်းတွေလို့ကျွန်တော်တို့ဒီနေ့မှာပြောတဲ့နေရာမှာမြမတက်မတော်နဲ့ဒီတိုင်းပါလက်နက်ကန်အဖွဲ့အစည်းတွေအားလုံးအပြင်ဒီရဲတပ်ဖွဲ့လည်းပါပါတယ်ရဲတပ်ဖွဲ့ကပြစ်ခတ်လိုက်လို့အဲဒီစနေနေ့မှာပဲတိလဝါမှာရှိတဲ့လူတချို့ထိခိုက်ဒဏ်ရာရသွားတယ်ဆိုတဲ့ဟာလည်းရှိပါတယ်နောက်ဒီတိုင်းပါလက်နက်ကန်အဖွဲ့အစည်းတွေနဲ့ဒီမြမတပ်မတော်အစိုးရတို့ဟာညီညာရေးလိုလားတယ်လို့ပြောနေကြပေမဲ့လည်းဒီလက်နက်ကန်အဖွဲ့အစည်းတွေကြားမှာပြစ်ခတ်တိုက်ခိုက်မှုတွေကတော့အခုတည်းကမရသေးဘူးဖြစ်နေတဲ့အတွက်ဒါရီပြည်သူတွေမျိုးစားပင်ဖြစ်နေကြတဲ့ကိစ္စတွေကိုအဓိကထားဆွေးနွေးကြတာဖြစ်ပါတယ်ဒီစစ်ပွဲတွေရပ်ဖို့အတွက်တောင်းဆိုတဲ့သူတွေကိုလည်းစနေနေ့မှာပဲဒီအင်အားသုံးချုပ်ခွင့်ခဲ့တာတွေငင်းငန်းကြီးဂျိုလာတဲ့သူတွေကိုမငင်းငန်းနေနေနဲ့ဖြည့်ရှင်းခဲ့တာတွေဟာငင်းငန်းကြီးလိုလာပါတယ်လို့ပြောနေတဲ့သူတွေအတွက်တကယ်ဟိုရည်စရာတစ်ခုလိုများဖြစ်နေမလားဆိုပြီးဘူရန်ပြောဆိုတာနေလဲထွက်နေတာတွေရှိပါတယ်ဒါကြောင့်ဒီကိစ္စတွေကိုအဓိကထားဆွေးနွေးကြမှာပါဒီကနေ့ဆွေးနွေးဖို့အတွက်ဖိတ်ခေါ်ထားတဲ့သူတွေကတော့ကျွန်တော်တို့မြန်မာနိုင်ငံကြီးလေလာသုံးသပ်သူဥမောင်မောင်ဆိုးရှိပါတယ်ဥမောင်မောင်ဆိုးလေလိုက်ပုံမှာရှိပါလားခင်ဗျာ
ကြည့်ပါရစေခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျွန်တော်တို့တခြားသူတွေလည်းဖိတ်ခေါ်ထားပါတယ်နောက်မူဆယ်မှာဖြစ်တဲ့အဖြစ်အပျက်မှာမူဆယ်မြို့မှာရှိနေတဲ့ပြီးတော့အခြေအနေတွေကိုကိုယ်တိုင်ကြားသိလိုက်ရတဲ့ဟိုသူတွေလည်းကျွန်တော်တို့ဖိတ်ခေါ်ထားပါတယ်အခုတော့ပထမဆုံးကျွန်တော်ဥမ္မောင်ဆိုးကိုမေးချင်ပါတယ်ဥမ္မောင်ဆိုးရေအခုဆိုးကကျွန်တော်ပြောခဲ့သလိုပဲညဉ့်ညဉ့်လူလာတယ်လို့နှစ်ဖက်စလုံးကနေတွင်တွင်အော်နေကြပြီမဲ့လည်းညဉ့်ညဉ့်ကတော်တော်အလန့်ဝင်နေသေးတယ်ပေါ့နော်အဲ့တော့ညဉ့်ညဉ့်ခီနီးသလားလို့မေးရမလို့ဖြစ်နေပြီအခုကတော့ဆိုတော့အဓိကဒီသမတော်နဲ့ဒီတိုင်းသားလက်နက်ကိုင်အဖွဲ့အစည်းတွေကြာ NCA ပဲခေါ်ခေါ်ပေါ့နော်ဒီညဉ့်ညဉ့်ရေးမရနိုင်တာဟာဗာများအဓိကအခက်ခဲအဟန့်တာဖြစ်နေရပါတယ်လေဥပမာဆိုရင်လိလာမီတလောက်ပြောပါအောင
်ကျွန်တော်တွေ့ရတာတော့2017ခုနှစ်ညဉ့်ညဉ့်ဖြစ်စဉ်အားဖြစ်စဉ်ဆွေးနွေးဝဲတွေဆောက်လာပြီးတဲ့နောက်ပိုင်းမှာ2015ခုနှစ်မှာတက်မွေတော်ရတခုတွေ့ရပါတယ်အဲ့ဒါကတော့ကျွန်တော်တို့ဒီ AAPNL ဒီကိုကံသုံးဝဲကိုဒီငွေရှိစင်မှာပါမှုတမောင်းမြင်ပေးထားခဲ့ပါတယ်။ဒီသုံးဝဲနဲ့ပတ်သက်လာလို့ရှိရင်တော့ဒီသုံးဝဲကလက်လက်ဆွရမယ်ဆိုတော့ရက်ဒီခဲ့ပါတယ်။အဲဒါကြောင့်လည်း NC 2015ခုနှစ်မြင့်ကို NC ဖွင့်တာပြဿနာဖြစ်လာခဲ့။ပြဿနာဖြစ်တဲ့အချိန်တမောင်းကနေအဲဒီသုံးဝဲနဲ့ပတ်သက်ပေါ်ရပြန်ရဲ့ထုတ်ပြန်ပါတယ်။အဲဒါတော့ကိုကံဖွဲ့ပလောင်ဖွဲ့ဒီအင်းဖွဲ့သုံးဝဲကလက်လက်ဆွရမယ်လို့ထုတ်ပြန်ခဲ့တယ်။ဒါပေမဲ့2016ခုနှစ်ကျောင်းအနေနဲ့ဆိုရတဲ့ဒီငယ်လုံငန်းတွေလုပ်တဲ့အချိန်မှာတက်မော်ကနေဒီသုံးဝဲနဲ့ပတ်သက်ပြီးတော့တစ်ခါတက်လျှော့ပေးထားတာရှိတယ်။အဲ့ဒါကတော့ဒီသုံးဝဲအနေနဲ့အဲဒီလက်ငယ်တော်လိုင်းနန်းစင်ကိုဆွရမယ်လက်ငယ်နန်းကိုဆွရမယ်ဆိုပြီးတော့တောင်းဆိုခဲ့ပါတယ်။ဒါပေမဲ့အဲ့ဒီငယ်ကြီးကအဆင်မပြေခဲ့ဘူး။မပြေခဲ့တဲ့နောက်ပိုင်းမှာကျောင်း2016ခုနှစ်ဒီအပြန်လာစစ်ပွဲတွေဖြစ်ပြီးတော့2016ခုနှစ်နိုဝင်ဘာမှာပြည်ထောင်စုတိုက်ပွဲတွေဖြစ်လာခဲ့တယ်။ကျလာခဲ့ပြီးတဲ့နောက်ပိုင်း2019မှာတက်မော်ကနေပြီးတော့ပြည်သူ့လွတ်တော်မှာအဆိုတစ်ခုတင်သွင်းခဲ့တယ်။အဲ့ဒါတော့ KIA ဒီကိုကန့်နဲ့ဒီ PNL ဒီအဖွဲ့၄ဖွဲ့ကိုအခုအကြမ်းဖက်တောင်းကျမ်းသူဖြစ်သတ်မှတ်ဖို့ပြည်သူ့လွတ်တော်မှာအဆိုတင်သွင်းခဲ့တာရှိပါတယ်။အဲ့တော့အဲ့ဒီအဆိုတင်သွင်းခဲ့ရင်ပြည်သူ့လွတ်တော်မအောင်မြင်ခဲ့ဘူး။ဒါပေမဲ့တက်မော်နဲ့ဒီခံကျိုးပါတီအများစုရှိတဲ့ရှက်ပြည်နယ်လွတ်တော်မှာတော့အောင်မြင်ခဲ့တာတွေ့ရတယ်။ဒါတော့ရှမ်းပြည်နယ်ပြည်နယ်လွှတ်တော်ရေးဟာပြည်တော်စုဆိုတော့ကိုစားမပြုဘူးဆိုပေမဲ့အဲတက်မော်ရဲ့ဘောတော့ဖော်ပြတဲ့အချက်တစ်ချက်ဖြစ်တယ်။ဆိုတော့အဲ့နောက်ပိုင်းမှာတက်မော်အနေနဲ့ဒီအဖွဲ့၄ဖွဲ့ကိုအချမ်းဖက်အဖွဲ့ဖြစ်သတ်မှတ်ပြီးတော့စီးရဖျားပစ်ဖြစ်ရှင်းဖို့ဆိုတဲ့ဟာကိုအာတုံလာတွေ့ရတယ်။အဲပြီးခဲ့တဲ့ရက်ပိုင်းပေါ့နော်မေလ20ရက်ပတ်ဝန်းကျင်မှာလည်းနောက်ပိုင်းနဲ့ကိုင်းမှုအနေနဲ့ကလည်းဒီကိန်းပါဝင်ဒီ MC မထိုးဘူးဆိုလို့ရှိရင်စီးရဒီဖြစ်ရှင်းရလိမ့်မယ်ဆိုပြောဆိုတာတွေတွေ့ရတယ်။ဆိုတော့တမုံနေနေကတော့ဒီအဖွဲ့လေးဖွဲ့ကိုဖြည့်ရှင်းဖို့စဉ်းစားတဲ့အခါမှာစေရီယာဖျားပေးပြီးတော့စေရီယာဒီတိုက်ခိုက်ရှားဖွဲ့ဆွဲကြည့်ပြီးတတ်မှတ်ပြီးတိုက်ခိုက်ဖြည့်ရှင်းမှုစောင်းပြီးလာတွေ့ရတယ်ဗျ။နော
်ဟုတ်ကဲ့
အဲ့လိုအချိန်မှာကျွန်တော်တို့ငင်းငယ်ရင်းနဲ့ပတ်သက်လို့လှုံ့ရှားမှုတွေနဲ့ပတ်သက်လို့တမုံရဲ့ခေါ်လာလဲကြောင်းလာတယ်။ဆိုတော့အရင်ကတည်းကငင်းငယ်ရင်းလှုံ့ရှားမှုတွေနဲ့ပတ်သက်လို့တမုံကဒီ ပြည်ထောင်စုမတုံ့ပြန်ခဲ့ရင်ဒီနေ့မှာပြည်ထောင်စုတုံ့ပြန်ဆိုတော့မေလအတွင်းမှာငြိမ်းဆန္ဒပြထောက်ရှားမှုဒီနေ့ပတ်သက်ပြီးတော့အမှုဆက်သုံးမှုဒီအရေးယူခံရတဲ့50ယောက်ရှိတယ်ဒါတော့ညနေပိုင်းမှာနှစ်လင်းကိုဘာလို့မှအရေးခံလို့မပါသေးဘူ
းဟုတ်ကဲ့
ဆိုတော့ဒီအချက်ပဲအဖွဲ့အစည်းတွေလက်နက်ကန်ချင်းရှင်းနေဆိုတဲ့သဘောထားကိုဒီ၄ဝက်ပေါ့နော်ဒီ၄ဝက်ကိုတရားဖက်အဖွဲ့အစည်းတွေတတ်မှတ်ပြီးတော့ဒီလက်နက်ဒီစေရဖြည့်ရှင်းတဲ့မျိုးကိုတတ်မှတ်ရွေးချယ်ထားတဲ့အချိန်မှာဒီဟာတွေကပိုးပြီးတော့ဒီလက်နက်ကန်ပြိမခါတွေကပိုးပြီးတိုးလာမယ်တိုးလာတယ်ဆိုတော့ကျွန်တော်သိရပါတယ
်ဟုတ်ကဲ့ဆိုလိုချင်တာကတော့အာသူဘက်ကအရှိန်မြင့်လို့ကိုဘက်ကပြန်တုံ့ပြန်တယ်ကိုဘက်ကအရှိန်မြင့်လို့သူဘက်ကတုံ့ပြန်တယ်ဆိုပြီးအခုလောလောဆယ်ဒီမူဆယ်မှာဖြစ်သွားတဲ့ကိစ္စဆိုရင်အာတရားနယ်လေးဘက်ကသူကအဲ့လိုပြောထားတာဟုတ်တယ်မလို့ဘက်ကထိုးစီစဉ်လို့သူဘက်ကပြန်လက်စားချေရတယ်ဆိုတဲ့ပုံစံမျိုးပြောထားတာဟုတ်ဆိုတော့ဟုတ်ကဲ့အခုမူဆယ်မှာရှိနေတဲ့ကျွန်တော်တို့ရှိနေတော်ဖြူဖြူဝင်းကိုကျွန်တော်ဖိတ်ခေါ်ချင်ပါတယ်ခင်ဗျာလေလံပေါ်မှာရှိပါလား
ဟုတ်ကဲ့ရှိပါတယ်ရှင်
ဟုတ်ကဲ့ကျွန်တော်တို့ဟိုကိုအင်ဒူဝန်ကျုံးလျံကျွန်တော်တို့ဥပဒေအကြံပေးကိုလည်းကျွန်တော်တို့လိုင်းမော်ကိုဖိတ်ခေါ်နေပါတယ်သူရောက်မလာသေးတဲ့အတွက်ကျွန်တော်ကြိုးစားခေါ်နေပါတယ်အခုဒေါ်ဖြူဖြူဝင်းကတော့ဟိုမူဆယ်မှာရှိနေတယ်စနေနေ့ကဖြစ်သွားတဲ့ချက်ကတက်ခတ်မှုမှာလည်းဟိုကိုအိမ်နာမဟုတ်ပေမဲ့လည်းတိလိုက်ကြားလိုက်တဲ့ကိုမျိုးတွေမှာဖြစ်သွားတယ်ပေါ့နော်ဆိုတော့အဲ့ဒါတွေကိုကျုံတွေ့လိုက်ရတယ်နောက်တိုင်းနယ်လည်းနိုင်ငံဖွဲ့စည်းမူဆယ်ဆိုတယ်တိုင်းနယ်လည်းနိုင်ငံဖွဲ့စည်းဝင်ထွက်နေတဲ့နေရာဖြစ်တယ်ပေါ့ဆိုတော့ဒေါ်ဖြူဖြူဝင်းရဲ့အမြင်ကတော့ဒီအခုဖြစ်နေတဲ့ဟိုတိုက်ပွဲတွေအရှိန်မြင့်လာတာတဖြည်းဖြည်းနဲ့အခုလူနေထူထပ်တဲ့မြို့ပြကိုပါရောက်လာတာတွေဟာဘယ်လိုသဘောတက်ရောက်တယ်လို့မြင်မိလဲ
အဲကျွန်မအမြင်ကတော့တို့ဟိုပလောင်ဖွဲ့ရအစကြေညာတဲ့အချိန်တုန်းကဒီစစ်တပ်ကနေစိုးစစ်စင်တာတွေများလာလို့အသေးစားစစ်စီရေးပြန်လုပ်ရတယ်ဆိုပြီးဒီလိုတုံ့ပြန်ထားတာတွေ့ပါတယ်အဲ့ခါကျတော့တို့အသေးစားစစ်စင်ရေးဆိုတဲ့နေရာမှာဒီလိုအများကြီးတူနေတဲ့မြို့ပြဒီရဲ့ပြည်သူလူထုတွေရှိတဲ့နေရာတွေကိုယူပြီးတော့လောက်လာတာကတော့ဟိုမူဆယ်မှာရှိတဲ့ပြည်သူလူထုတွေရောတော်တော်များများကတော့ဒါကိုမနှိမ့်သက်ကြတဲ့အနေအထားမှရှိပါတယ
်ဟုတ်ကဲ့ဟုတ်ကဲ့ဘာလို့လဲဆို
တော့ဖြစ်တဲ့လူတွေကျမတို့ကဒီလိုပဲမြင်ပါတယ
်ဟုတ်ကဲ့ဟိုသူ့ဘက်ကမှလည်းကိုယ့်ဘက်ကမှလည်းဆိုတာလေဟိုကြမ်းမှာလောလောဆယ်တော့ခံရတာဖြစ်သူတွေပဲလေမှန်တာမှားတာနောက်မှာပေါ့နော်တေကြတယ်ကြေကြတယ
်ဥ
ရင်ဆုံးခွာတေကြတယ်ဒုက္ခဒုက္ခတွေရောက်ကြတယ်ဒါတောက်လျှောက်အစဉ်တစိုက်ဒါလွတ်လပ်ရေးကာလကလေးကကြုံတွေ့လာရတဲ့ဟာတွေဟာအခုဒါမြို့ပြရောက်လာမြို့ပြတွေရောက်လာပြီဆိုတော့လေလူတွေကပုံမြင်တာပေါ့နော်မြို့ပေါ်ရောက်လာပြီဆိုတော့ပုံအထင်လာတော့ဒါပုံပြီးအာရုံဆိုင်လာတဲ့သဘောဖြစ်တာပေါ့ဟုတ်ကဲ့ကျွန်တော်တို့လေလိုက်ပေါ်မှာကိုအင်ဂျွန်းကုံကျုံလျံရောက်နေပါပြီလားခင်ဗျာကြပါလားခင်ဗျာကိုရင်တူးကြပါလားခင်ဗျာဟုတ်ကဲ့ခင်ဗျာဟုတ်ကဲ့ကိုရင်တူးကိုကျွန်းလျာဆိုလို့ရှိရင်ငင်းကြိုင်းနဲ့ပြန်လည်ရစီဌာနကဥပဒေအကြံပေးတူဖြစ်ပါတယ်ဒီငင်းကြိုင်းဆွေးနွေးပွဲတွေမှာလည်းအရင်တမန်ဦးတင်စင်ဆိုရလက်ထက်ကလေးကစပြီးတော့တော်လျှောက်ပါလာခဲ့တယ်ပေါ့နော်ဆိုတော့ကျွန်တော်တို့အခုဆင်းနေနေကြတာကတော့လက်နက်ကင်ပြိပခါတွေဘာကြောင့်အချိန်မြင့်လာတယ်လဲဆိုတဲ့သဘောလောက်ပဲရှိပါသေးတယ်ဆိုတော့ကိုအင်တူးကိုကျွန်းလျာရဲ့အမြင်ကတော့တိုက်ပေါ်ပါပေါ့တပ်ပွဲတွေဟာတဖြည်းဖြည်းနဲ့တော်ရဲမှာဖြစ်နေရတယ်အခုမူဆယ်လိုမြို့ပြလူနေထူထပ်တဲ့မြို့ပြတောင်ရောက်လာပြီပေါ့နော်ဒီလိုအရှင်မြင့်လာတာကဘာကြောင့်လဲဆိုတော့အရင်ဆုံးကျွန်တော်တို့အချင်းချင်းလေးပြောပြပါပြီးတော့ကျွန်တော်နောက်ပိုင်းခန္ဓာတွေဆက်ဆွေးနေတာပေါ့
ဟုတ်ကဲ့ကျွန်တော်အမြင်မှာတော့ဟိုလက်မှတ်ရေးမထူထားတဲ့အတိုင်းအတာဖွဲ့တွေကလည်းတို့မှလုံနိုင်တဲ့အခြေချင်းရှိတယ်ဆိုတဲ့ဟာတွေပြလာတဲ့အခန့်ကဏ္ဍတွေရှိလာတယ်နောက်ပြီးတော့ဒီဟာတွေအဲ့လိုပြနိုင်နေလေသူတို့ကပူပြီးတော့နိုင်ငံရေးအရာတောင်းဆိုနိုင်ဖို့အခွင့်အရေးတွေပုံများနေပြီဆိုတော့ရွယ်ချက်ရှိရှိနဲ့အဲ့ဒါလုပ်တယ်လို့ထင်ပါတယ်တကယ်တော့ဒါမျိုးတွေကမဖြစ်သင့်ပါဘူးဗျာဘာလို့လဲဆိုတော့လက်နက်ကင်ချင်းချင်းတော်ထဲမှာပြကြခတ်ကြရဲဆိုတာအဲ့ဒါပြဿနာမရှိပါဘူးဒါနဲ့အပြင်းမဲ့တဲ့ပြည်သူတွေလက်နက်မကင်တဲ့ပြည်သူတွေကြားထဲမှာဟိုအကြောင်းပြချက်ဒီအကြောင်းပြချက်ဖြစ်တဲ့ဟာမျိုးတော့မဖြစ်သေးဘူးလို့ကျွန်တော်ကတော့ယူဆပါတယ
်ဟုတ်ကဲ့ခင်ဗျအဲ့တော့ကျွန်တော်တို့တစ်ဖက်မှာဒီ NCA လက်မှတ်ထိုးဖို့တို့ဒီငင်းချမ်းရေးဆွေးနွေးပွဲ NCA လက်မှတ်ထိုးဖို့အတွက်တမတော်ကအစိုးရကတော့အာဖိအားပေးလှုပ်ဆောင်တာတွေရှိတယ်တိုင်းဒေသအဖွဲ့လက်နက်ကိုင်ဖွဲ့စည်းတဲ့ဘက်ကလည်းလူလားနဲ့လက်မှတ်ထိုးတဲ့သူတွေရှိသလိုမထိုးသေးတဲ့သူတွေလည်းရှိတယ်ပေါ့နော်လာငင်းချမ်းရေးအတွက် NCA လက်မှတ်ထိုးပြီးတော့မှတခါအန်စီထိုးထားတဲ့သူတွေပြန်တိုက်ခိုက်တယ်ဆိုတာကြတော့လေဒီအန်စီကိုပြန်ပြီးတော့အန်တာမိုင်းလုပ်တယ်လို့ဖြစ်တာပေါ့ဟိုတလောလေးကဒီ can you တတ်မှား9နဲ့ဖြစ်တဲ့ကိစ္စမှာဆိုရင်လေဒီကိစ္စဒါမိမောင်းထုတ်ပြတယ်လို့ဖြစ်နေတာပေါ့ညီငယ်ကြီးလက်မှတ်ထိုးထားပေမဲ့လေဟိုတပ်ဖွဲ့တိုးချစ်တာပဲဖြစ်ဖြစ်လမ်းဖောက်တာပဲဖြစ်ဖြစ်နှစ်ဦးနှစ်ဖက်သဘောတူညီမှုမရတဲ့အလုပ်ကိုလုပ်မိတဲ့အခါကျတော့နှစ်ဖက်တင်းမာကြရဖြစ်ပြီးတော့အန်စီထိုးထားတဲ့ဟာပြက်ဖြစ်ရမလားအဲ့ဒါကိုပြန်ပြီးတော့အန်တာမိုင်းလုပ်တယ်လို့အများရောက်နေသလားလို့ပေါ့ဆိုတော့ကျွန်တော်နောက်တစ်ခုဟိုဆွေးနွေးချင်တာကတော့ဒီ ငင်းငိုင်းရဲ့အတွက်အပြစ်ခရဆဲဖို့အတွက်တိုက်ပွဲတွေရပ်ဖို့အတွက်ဆန္ဒပြတဲ့ပြည်သူတွေကိုအကြမ်းဖက်ပြီးတော့ဖမ်းဆီးထိန်းသိမ်းတဲ့ဥစ္စာတွေကျွန်တော်တို့အခုနောက်ပိုင်းမှာအရှိန်မြင့်ဖြစ်လာတယ်။ဆန္ဒပြခွင့်တွေမရကြဘူး၊ခွင့်မပေးဘူး။ဆန္ဒပြဝဲလုပ်ခွင့်မရလို့ပြန်မယ်ဆိုတဲ့ခါကျတော့မှဘေးမှာစောင့်နေတဲ့ကြိုးရောက်နေတဲ့သူတွေကဝိုင်းပြီးတော့ဒါပွဲကိုမပြတ်ပြတ်အောင်မဆူဆူအောင်လုပ်တယ်ဆိုပြီးတော့အဲ့မှာရှိနေတဲ့မြင့်မြင့်တက်တွေကပြောကြတယ်။ကိုအင်ဒူးငုံကျုံးလေးကအရင်ဆုံးပြောပါအောင်။ဒီလိုမျိုးဖြစ်တဲ့ဥစ္စာကပဲအခုကဒီနေ့အခြေအနေကပိုဆိုးဆိုးလာတယ်ဗျာ
ဟုတ်ကဲ့ဟုတ်ကဲ့ကျွန်တော်သဘောပေါက်ပါတယ် NCA မှာလမ်းကြံနေပုံရှိပါတယ်တမောကလည်းဟိုတမောရဲ့မူ၆ဆက်ဆိုတာရှိပါတယ်ဒီအရေကသိပြီးတော့မကွာမချာမနာပါဘူးအားလုံးလိုလိုအတူတူဖြစ်ပါတယ်အဲ့တော့တကယ်လို့ကျွန်တော်တို့ငင်းချမ်းရေးတကယ်လို့ channel ဆိုလို့ချင်ရင်တွေးဆုံနှိမ့်ထိုင်ပြီးတော့အဖြေရှာတဲ့လမ်းကြောင်းကအကောင်းဆုံးဖြစ်ပါတယ်နံပါတ်၁ချက်ဒါမှမဟုတ်ချက်ကသူရုံးဝင်းနိုင်တို့ကျွန်တော်တို့လည်းအိန္ဒိယမှာလည်းနေပြူတယ်အမေရိကန်မှာလည်းနေခဲ့တယ်ကျွန်တော်တို့ဆန္ဒပြချင်တိုင်းပြလို့မရပါဘူးဗျဆန္ဒပြချင်လို့ဆိုဒီစေဥပဒေနဲ့အညီကျွန်တော်တို့ကခွင့်ပြုချက်တွေတောင်းပြီးတော့ဘယ်ဖက်လက်ကနေတွားမလားညာဖက်လက်ကနေတွားမလားဆိုပြီးတော့ခွင့်ပြုချက်တွေအရင်တောင်းပြီးမှဆန္ဒပြပါလေအခုဒီမှာဖြစ်နေတဲ့ကိစ္စကမြင့်မဲ့ဆိုင်ဆန်ဆန်နဲ့ကျွန်တော်တို့ဟိုဒီမိုကရေစီစနစ်ထဲရောက်သွားပြီအရသာစုကရောက်သွားပြီကျွန်တော်ဆန္ဒပြချင်တိုင်းပြမယ်ဆိုတော့စနစ်ကိုရောက်သွားပဲဒီဟာကတော့ကျွန်တော်အနေနဲ့ကတော့လက်ခံဖို့တော့ခဲအခက်ခဲရှိနေပါလေခင်ဗျာ
ဟုတ်ကဲ့ဟုတ်ကဲ့ဟိုပြောကြရတော့နောက်နှစ်ဖက်ရှိတာပေါ့နော်အဲ့တော့ဥမမောင်ဆိုးကဘယ်လိုမြင်မိလဲဗျငင်းငင်းလိုလာတဲ့သူတွေကိုမငင်းငင်းနဲ့ညီနဲ့ဖြည့်ရှင်းတဲ့နီလာဟာမှတ်ကန်ရဲ့လား
ကျွန်တော်ကတော့ဒီဆန္ဒပြတဲ့လူတွေကကျွန်တော်ချေပြီးတော့ခွင့်ပြုချက်တွေတင်တာသိရပါတယ်ဒါပေမဲ့ခွင့်မပြုတဲ့ကြေညာအခြေအရာတွေကခွင့်မပြုတဲ့ကြေညာပြရတဲ့အခါကျတော့တည်ဝင်ခွင့်ပြုချက်တောင်းတာနဲ့ခွင့်မပြုတာကတော့ဒါပြဿနာတစ်ခုဖြစ်ပါတယ်။နောက်တစ်ခုကအဲ့ဒီကခွင့်ပြုချက်မရှိလို့ဆန်းတဲ့နေရာမှာလည်းပဲညကတံပြန်ဆန္ဒပြသူတွေနောက်အရဝဲတဲ့လူတွေအခုဒီနေ့ရေတုတ်ကတော့ဒါသူတို့မနဲ့ဆိုင်လို့မြင်ပါတယ်။အဲ့မြင်ပါတယ်ဆိုရင်ဒီလူတွေရောဘာကြောင့်အရင်းကြီးကြလဲ။ညကဆန္ဒပြတဲ့လူတွေကခွင့်ပြုချက်မရှိလို့ပြတယ်ဆိုလို့ရှိရင်တံပြန်ဆန္ဒပြတဲ့လူတွေရောဒီငွေောက်ပြီးတော့ဒီအရဝဲနဲ့ဒီဆန္ဒပြတဲ့ရန်နဲ့နေပြီးတော့ဘာကြောင့်အေးမီကြလဲဆိုပြီးကပေါ်လာတယ်။ဆိုတော့ဒီကုနာဒါတော့အခုဒါတော့လောတဲ့ဖြစ်ပြနေတဲ့ပြဿနာပေါ့။ဒါပေမဲ့အဓိကပြဿနာကဘာလဲဆိုတော့ကျွန်တော်ကစောစောမှပြောသွားတယ်ဆိုပဲ။ကုနာအခွင့်အရေးကိုအကျန်းတဲ့အခွင့်အရေးတွေနဲ့တိုက်ဖို့ဆုံးဖြတ်ထားရင်ကျွန်တော်တို့ကဒီလူတွေတိုက်ဖို့မှန်နေဒီစစ်ကမှန်နေတရားတွေထောက်ခံမှုလိုလားနေတဲ့ဟာအချိန်မှချက်ဖြစ်နေလို့ထင်ပါတယ်။
ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ဒီငင်းချမ်းရေးအတွက်ဆွေးနွေးရဆိုတာကတော့စောစောကိုရင်တို့ငုံကျုံလျံပြောသလိုဒါစပွဲဝိုင်းမှာဆွေးနွေးတာကတော့အမှန်ကန်ဆုံးနည်းလမ်းဖြစ်မယ်ထင်ပါတယ်။နှုတ်နှစ်ဖက်ဟိုတမတော်ဘက်ကလည်းနည်းနည်းအင်အားကြီးတယ်ဟိုငွေကြေးအင်အားတောင့်တင်းတယ်အစားအသောက်ရရအင်အားပါတဲ့အတွက်တိုက်နိုင်နေဆိုပေမဲ့လည်းပြည်သူ့ဘာသာငွေတွေထိခိုက်တာပဲတမတော်သားတွေအသက်ဆုံးရှုံးကြရတာပဲတိုင်းရင်းသားလက်နက်အဖွဲ့အစည်းတွေကလည်းထုံနည်းမကောင်းပဲသူတို့လည်းမရှိရှိတာနဲ့ချစ်ကုတ်ပြီးတော့စစ်ကြေးကောက်တဲ့နေရာမှာလည်းကောက်ရတာပဲလှုပ်ဆောင်နေကြတော့ဒါဟိုတချို့သူတို့တိုင်းရင်းသားလက်နက်အဖွဲ့ဒီကိုစားပြုတဲ့တိုင်းသူတို့တိုင်းရင်းသားတွေကိုယ်တိုင်ကမချင်ဘူးမလိုလားဘူးဆိုတဲ့အတန်တွေလည်းကြားနေကြရတာပဲလေဆိုတော့ဟိုဒီနေရာမှာကျွန်တော်ဒေါ်ဖြူဖြူဝင်းကိုတစ်ချက်လေးမြင်ချင်ပါတယ်ရှင်းနေဒေါ်ဖြူဖြူဝင်းအနေနဲ့ရောအခုဒေါ်ဖြူဝင်းတို့ဟာဆိုလို့ရှိရင်တကယ်တကယ်ပြောမယ်ဆိုပြပခဖြစ်တဲ့နေရာမှာကိုယ်တိုင်တောက်လျှောက်နေနေရတဲ့သူလို့ပြောရင်မမှားဘူးဆိုတော့ဒီအခုဆောကဒေါ်ဖြူဝင်းလည်းဒီပိုင်းတစားတော့ပြောတော့ပါတယ်အခုလိုမျိုးဖြစ်နေတဲ့ကိစ္စတွေဟာဒေသခံပြည်သူတွေရဲ့ထောက်ခံမှုရှိရလားအဲ့ဒီမှာနေကြတဲ့ဒေါ်ဖြူဝင်းတို့ပြည်သူတွေအတွက်ကတော့ကျင်းနာမှုရှိသလားငင်းငိုင်းရနိုင်မလားဒီလိုနီလာနဲ့လှုပ်ဆောင်တာတွေ
ကအဲဒီလိုနီလာနဲ့ဒီလိုအကျန်းဖက်ပြီးဖြည့်ရှင်းနေမယ်ဆိုရင်တော့ငင်းချင်ကြီးလည်းမရနိုင်ဘူးနောက်တစ်ခုကဒီလိုအရက်သားပြည်သူတွေထိခိုက်လာမယ်ဆိုရင်တော့ဒီအရက်သားပြည်သူတွေကတော့ဒီလက်နက်ကင်ဖွဲ့စည်းတွေပေါ့တမတော်ရောဒီတိုင်းသားလက်နက်ကင်ဖွဲ့စည်းတွေရောဘယ်သူမှသူတို့ကထောက်ခံရမှာမဟုတ်ဘူးပေါ့အဲ့လိုအနေထားတွေဖြစ်လာမယ့်အပိုင်းရှိတာပေါ့နော်
ဟုတ်ကဲ့ခင်ဗျဟုတ်ကဲ့
နောက်တစ်ခုကျမအခုနဟိုဆန္ဒပြရတယ်ဆိုတဲ့ကိစ္စလည်းနည်းနည်းလေးပြောချင်ပါလေ
ဟုတ်ကဲ့
အဲ့ဒီဆန္ဒပြရတယ်ဆိုတဲ့လူအများစုတော်တော်များများကလည်းစစ်ပွဲတွေရက်ရက်နဲ့ပြောနေကြတာသူတို့ကများတော်အဖြစ်စစ်ပွဲတွေရက်ဆိုတက်မတော်တစ်ဖက်သေးကိုပဲရက်လို့ပြောတယ်လို့လူအများကဒီလိုနားနေတာပေါ့လေဟိုပို့ပြီးတော့ဖြစ်ပြနေတာစစ်ပွဲတွေရက်ဆိုတဲ့နေရာမှာဒီတက်မတော်တယ်မဟုတ်ပဲနဲ့တိုင်းရင်းသားလက်နက်ကိုင်ဖွဲ့စည်းတွေကိုပါစစ်ပွဲရက်ဖို့များများပြောတဲ့နှစ်ဖက်သုံးကိုများများပြည်သူတွေကပြောတာရင်တော့ဒါသူတို့ကျွန်တော်စမ်းကြည့်ပြောလို့ပဲနားနည်းနည်းလေးနေတဲ့သဘောရှိလို့ ဒီလူတွေကနှစ်ဖက်လုံးကိုမြန်မြန်ပြောပြနိုင်တော့ဒီကောင်းတာလေးလို့ကျွန်မဒီလိုပြင်ပါတ
ယ်ဟုတ်ကဲ့ခင်ဗျာဆက်ပြီးကျွန်မလည်းဝင်ဆင်းနေပြီလားအခုကျွန်တော်လေလိုက်ပေါ်ကိုအများကြီးကိုအောင်ကြီးကိုဖိတ်ခေါ်ကြပါခင်ဗျာအများကြီးအောင်ကြီးကိုဖိတ်ခေါ်ကြပါတယ်ရှိပါလားခင်ဗျာ
ဟုတ်ရှိပါခင်ဗျာ
ဟုတ်ကဲ့ဆွနေပါအောင်ခင်ဗျာအခုဒါငင်းကြီးကြီးနေသလားပေါ့အခုငင်းကြီးရတဖြည်းဖြည်းနဲ့အလန်းဝေးလာနေသလားဘယ်လိုသဘောရပါလဲ
။အဲကျွန်တော်ရှိတာလဲခင်ဗျာဆရာတွေတော်တော်များများလဲပြောတော်ပါပြီနော်။အဲကျွန်တော်ဆက်ပြီးတော့ပြောနေတာတော့ဗျာဒီခုနဆရာမကြီးပြောကြတယ်ပေါ့လေ။ရှစ်ပွဲဆိုတာတိုးထဲမှာတိုက်တယ်ဆိုတာတော့ဒါသိပြည့်ပြည့်နာမရှိဘူးပေါ့ဗျာ။ဆိုတော့အများကြီးသူဖြိတ်ခိုက်တော့တဲ့နေရာတွေတိုက်တယ်ဆိုတာကတော့သဘာဝတော့မကျဘူးလို့ကျွန်တော်ယူဆပါတယ်ဗျာ။အဲတကယ်တမ်းလေကြမ်းကြီးကိုလုတ်ချင်တယ်ဆိုလို့ရှိရင်နိုင်ငံတော်အတိုင်းအမြံပုဂ္ဂိုလ်ဦးစီးဦးဆောင်ကြည့်လို့တဲ့ဆွေးနွေးပွဲတစ်ခုလိုက်ကိုလာပြီးတော့မှတက်ဆိုင်တဲ့ဒီညာက NCA ကိုလက်မှတ်ထိုးပြီးတော့မှကြီးကြီးမြတ်မြတ်နဲ့ဟိုအဆင်ပြေလို့ဆွေးနွေးပြီးတော့အပေးကြီးလုပ်ပြီးတော့ဆွေးနွေးလို့ရှိတော့အဲ့ဒါသာဝရနိုင်ငံကြီးရလိမ့်မယ်လို့ကျွန်တော်တုတ်ကြည့်ရပါတော့လေကျွန်တော်ခံကြည့်ပါတယ်ဗျာ
နော
က်တစ်ခါနောက်တစ်ခါကျွန်တော်ဖန်ထားပြရတဲ့လူတွေတဲ့ကျွန်တော်ဆက်ပြီးတော့ဟိုအကြံပြုလိုတာကဆရာမကြီးပြောတာလို့ပေါ့ဗျာရှင်းနေတော့ဒီလိုဝင်နေကြပါတယ်ပြောတာကျွန်တော်သဘောတူကြဗျာခုကဆွေပြောရဆွေပြောရဆိုတာကတိုင်းကနာတွေကိုပြောတာလားတမတော်ကိုပြောတာလားဈေးမပွဲကြီးကတကယ်တော့ကျွန်တော်ဖြစ်တင်တာသူတို့တိုင်းကတဲ့ဆောက်ပုတ်တွေကိုနှစ်ဖက်လုပ်ကိုများဆွေပြောရပါဆိုလို့ရှင်တော့စိတ်တဘာဝကြတာပေါ့ဗျာအဲအဲ့ဒါနဲ့တခါတည်းပဲ NCA ကိုလက်မှတ်ထိုးကြပါဆိုပြီးတော့ဖန်ထားလူများပေါ်ထုတ်ပြီးလို့ရှင်တော့တိုင်းနယ်အလုံးပေါ့ဗျာအဲကျွန်တော်ချင်ပါတယ် NCA လက်မှတ်မထိုးနေရတော့သာဝရညီညာကြီးဟာနည်းနည်းအလန်းဝေးလိမ့်မယ်လို့ကျွန်တော်ထင်တယ်ချင်းဥပမာလေးကနော
်ဟုတ်ကဲ့ခင်ဗျာကျေးဇူးတင်ပါတယ် NCA ဟာတခုသေးသောနီလန်းလားဆိုတော့မေကွန်ထုတ်ဆရာတော့ရှိတာပေါ့21ရာစုပင်လုံတို့ဘာလို့လုံးနေပြောဆိုနေကြရလဲရှိတယ်ဆိုတော့နီလန်းနေရာတော့အများကြီးရှိတာပေါ့ NCA ကတော့လောလောဆယ်ထိတ်မှာတော်တော်လေးဆွနေလာတဲ့တက်တန်းလည်းရှင်းတော့ဒီဟာလမ်းကြောင်းမှာမှန်တယ်လို့ယူဆနေကြတာရှိပါတယ်ဆိုတော့မတင်ကြီးတိုက်ကြီးကျွန်တော်တို့ဒီဆွေးနွေးပွဲအတွက် Facebook ကနေပြီးတော့ရေးထားတဲ့ comment လေးတွေလည်းတချို့ဖတ်ပြပေးပါအောင်ခင်ဗျာ
ဟုတ်ကဲ့ပါရှင်စိုးဝေဆိုတဲ့အကောင့်ကတော့ VOA ခင်ဗျာဗမာစစ်တပ်ဤမဆုံးနိုင်သောထိုးစစ်တွေကြောင့်တိမ့်ချီတဲ့လူတွေမိမိတို့အိုးအင်ကိုစွန့်ပြီးပြေးနေရတာကိုတော့အင်အားသုံးမစင်ကျင်းလို့မပြောဘူးလားတဲ့နောက်ချင်းထန်လေးဆိုတဲ့အကောင့်ရေးထားတာကတော့တိုင်းရင်းသားတွေကကိုယ့်နေရာနဲ့ကိုလှုပ်ရှားနေကြတာဗမာတက်တွေဒါကိုယ့်နေရာနဲ့ကိုနေမယ်ဆိုရင်ဒီလိုအဖြစ်ဆိုးတွေနဲ့ကြုံရမှာမဟုတ်ဘူးလို့ရေးထားပါတယ်ရှင
်ဟုတ်ကဲ့ကျေးဇူးတင်ပါတယ်ခင်ဗျာဒါကတော့ဟိုသမတော်ဘက်ကအထူးစစ်ဆင်တဲ့အတွက်တိုင်းရင်းသားတွေခံနေရတယ်ဆိုတော့သဘောဘက်ကနေရေးထားတဲ့ comment လေးတွေဖြစ်ပါတယ်ကျွန်တော်တို့အခုဆက်ပြီးတော့လေလိုင်းပေါ်ကိုကိုခမောင်လွင်ကိုဖိတ်ခေါ်ကြပါတယ်ခင်ဗျာမြန်မာပြည်ကကိုခမောင်လွင်ရှိပါလား
ရှိတယ်ဟုတ်ကဲ
့ဟုတ်ကဲ့
အဲ့ဒီအစိုးရအနေနဲ့သမတော်သမတော်ကစတားရီမရှိကြကာမဖြစ်ဘူးကာတလုံးမှာဒီနေ့အကြီးပကပြိပကကြောင့်အရတာအပြိမာရတာညာကိုဒီကောင်ဖြစ်ရမှရှိပါတယ်နံပါတ်ညနေလည်းအဲ့အဲ့ဒီအစိုးရကြီးအစိုးရအတန်းငါးနှစ်အပြည့်မှာသမတော်ဘက်ကတစ်ခက်တည်းအခုဒီပြေးခိုက်ရစေစားနေပါလေညာနံပါတ်၃နေတော့သမတော်အနေဖြင့်ဒီသမရာကြီးအမိန့်လို့အစိုးရအမိန့်လို့ပါပဲနဲ့ဆိုတဲ့ဒီလိုနေနေရှင်းရည်ကိုဘယ်လိုပြင်ပါဦးခင်ဗျာ။ဒါပါလေးနေရတော့ဒီလိုဖြစ်ပြီးအစိုးရကြီးအားမြဲချက်နဲ့စက်ကိုခေါင်းမှမလို့ကြောက်ဖြစ်တယ်လို့ပြောယူရပါခင
်ဗျာ။ဟုတ်ကဲ့ခင်ဗျာကျေးဇူးတင်ပါတယ်။အခုတစ်ခါသေးပဲကျွန်တော်လေလံပေါ်တိလက်မှုကိုဖိတ်ခေါ်ချင်ပါတယ်။တိလက်မှုခတ်လိုရင်းတူရှင်လေးဆွေးနွေးပေးပါအောင်ခင်ဗျာ
။ဟုတ်ကဲ့ခင်ဗျာကျွန်တော်နေရတော့ခုနပြောနေတဲ့နော်အဲ့ဒီတောတမှာပဲပြစ်ပါတောတမှာပဲတိုက်ပါဆိုတော့ဒါတောအလူကိုတတ်တယ်လို့ဖြစ်နေတယ်ခင်ဗျာ။နော်မြို့မှာဖြစ်နေတယ်မြို့လူပြင်ပါပဲတော့မှာဖြစ်နေတော့လူပါပြင်ပါပဲဘာလို့လဲဆိုတော့နော်အခုဆန္ဒပြနေတယ်ဆန္ဒပြညီငယ်ရေးဆန္ဒပြတာကိုနော်နော်အစိုးရအဖွဲ့စီစစ်တပ်အဖွဲ့စီကနော်ဟန်စီတယ်နော်ထုံအောင်လဲအဲ့တော့ကတော့သူကညီငယ်ရေးလူရှင်နဲ့ဆန္ဒမရှိဘူးလို့ပဲကျွန်တော်မြင်တယ်ဒါကြောင့်ကျွန်တော်တိုင်းလာတယ်ဘာလို့အညာဆန္ဒရတာလဲတိုက်တာစီတိုက်အောင်ပါပဲဘာလို့လဲဆိုတော့ကျွန်တော်တိုင်းလာကြည့်လို့လက်ပေါင်းများစွာနဲ့တက်ပြခဲ့တာတော့မိဂရမားတွေဘာမှသိခဲ့တာမဟုတ်ဘူးနော်ကျွန်တော်လက်ပေါင်းများစွာခံခဲ့ရတယ်အဲ့ဒါကြောင့်မို့ကျွန်တော်တို့အနေနဲ့ကတော့လုံးဝကိုနော်တောထဲမှာတိုက်ပါမြို့တော်တိုက်ပါဆိုတော့ပြောနေကြမလို့ပဲနဲ့နော်ကျွန်တော်တို့အစိုးရစစ်တပ်တွေနော်ကျွန်တော်တိုင်းလာကိုတက်မတိုက်ဖို့အဓိကလိုအပ်ပါတယ
်ဟုတ်ကဲ့ခင်ဗျကျေးဇူးတင်ပါတယ်ကျွန်တော်တို့မီဒီယာကတော့တက်နိုင်သလောက်ကျွန်တော်တို့လက်လမ်းမီသလောက်တော့ကြားရတဲ့တင်ကိုကျွန်တော်တို့တက်နိုင်တဲ့တော့လွင့်ပြနေပါတယ်လို့ကိုတိလည်းမျိုးကိုပြောပြရစီဟိုးအရင်ခက်ကတော့တမျိုးပေါ့နော်အခုနောက်ပိုင်းမှာတော့ကျွန်တော်တို့တက်နိုင်တဲ့တော့လက်လမ်းမျိုးတော့လွင့်ပြနေပါတယ်ဒီအခုမေကွန်ထုတ်ဆရာနောက်တစ်ခုရှိလာတာညီငယ်မရနိုင်တဲ့ကိစ္စနဲ့ပတ်သက်ပြီးတော့ရခိုင်မှာဖြစ်တဲ့ကိစ္စတို့ဖြစ်ဖြစ်ပေါ့အခုတချို့ပြောနေကြတာကတက်မတော်ဟာအစိုးရနဲ့ပူးပေါင်းဆောင်ရွက်ခြင်းမရှိတဲ့အတွက်အစိုးရရဲ့လုပ်ငန်းတွေမှာထောက်ပေါ့ပူးပေါင်းပါဝင်ခြင်းမရှိတဲ့အတွက်ညီငယ်လုပ်ငန်းရှင်ပေါ့နော် အတွက်တချို့အဆင်မပြေဖြစ်နေရတယ်ဆိုတော့ပြောဆိုမှုတွေလည်းကျွန်တော်တို့ကြားနေရပါတယ်လူမှုကွန်ရက်တွေမှာလည်းပြောနေကြတာအခုဝင်ဆင်းနေတဲ့သူတွေကိုယ်တိုင်လည်းတွေ့မှာပါဆိုတော့ဟိုဒါပေမဲ့တမရကဝေဦးစီးချုပ်ကတော့နိုင်ငံတကာလာတဲ့ကိုယ်စားလှယ်တွေရောက်လို့ရှိရင်နောက်ဆုံးအခုဒီကုလသမဂ္ဂလူမျိုးရေးကောင်စီအဖွဲ့ဝင်နိုင်ငံတွေကကိုယ်စားလှယ်တွေလာတော့လည်းသူကဒါနိုင်ငံတော်တမရအညီကြားချက်နဲ့အညီတမရအနေနဲ့လှုပ်ဆောင်နေခြင်းဖြစ်တယ်ဆိုတဲ့ဟာကိုသူတို့ပြောပါတယ်။ဒါပေမဲ့အပြင်မှာကတော့အရာနဲ့ဆန့်ကျင်ပဲအတန်တွေထွက်နေတယ်ဆိုတာတော့အားလုံးအတည်ပဲဖြစ်ပါတယ်။ဆိုတော့ဆက်ပြီးတော့ကျွန်တော်ဟိုမေးချင်တာကဒီအဓိကဆွေးနွေးတဲ့သူတွေကိုမေးချင်တာကကျွန်တော်တို့ဒါဆိုလို့ရှိရင်ဒီငင်းငယ်ခီးစဉ်ဟာအခုကနှစ်ဖက်စလုံးကသူတင်ကိုတင်ဖြစ်နေတော့ဘလို့များကျွန်တော်တို့အကောင်းဆုံးနည်းနဲ့လှုပ်ဆောင်မလဲသူဟိုဒီ NCA ကိုဆွတ်တော့လက်မထိုးမှဖြစ်နိုင်မလားတခြားနည်းလမ်းရှိနိုင်သေးသလားဥပမာပေါ့ဆိုတော့ဘလို့မြင်မိသလဲကျွန်တော်တို့ခတ်တော်တော်လေ
းသဘောကျရတော့ဗျာနောက်ပိုင်းအဖွဲ့၄ဝန်းနဲ့တက်တက်လာရင်တက်မလို့ကနေပြီးတော့ကျွန်တော်ကပြောသလိုအကျန်းဖက်ဆွေးစီစက်မှတ်ထားတယ်အဲအစိုးရကနေပြီးတော့တိုင်းလမ်းလက်နက်ဆွေးစီစက်မှတ်ထားတယ်ဒီသဘောထားနှစ်ခုကတော့ကွဲပြားနေတယ်ဗျာဒီကွဲပြားနေတာကိုမနှိမ့်နိုင်မဲနဲ့ကျွန်တော်ပြောင်းလာဖြစ်ရှင်းဖို့ခတ်ပါတယ်နောက် NCA ဆိုတာကလည်းပဲဒါကြီးကျွန်တော်တို့ဒီကြိုးတရားအများကြီးချစ်နေတဲ့အချက်ဖြစ်နေတယ်။လောကဆိုင်မှာတော့ NCA ကိုကျွန်တော်မြောက်ပိုင်းကခုနှစ်ဖွဲ့အောင်ထိုးသေးဘူး။မထိုးသေးတဲ့အချိန်မှာဒါနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ကတော့တစ်ချက်လုံးပြန်ပြီးတော့ review လုပ်ဖို့လိုအပ်တယ်လို့ထင်တယ်။ဘယ်လိုပဲဖြစ်ဖြစ် NCA ဒီငင်းငယ်တဲ့လမ်းသာဖြစ်တယ်ဆိုရင်တော့မှကျွန်တော်တို့တွေကဒီခုနှစ်ဖွဲ့လုံးနဲ့ညီငိုင်းပြီးတော့ဆောင်ရွက်သွားမယ်ဆိုတော့ပြည်လဲသွားနိုင်တယ်လို့ထင်ပါတယ်။ပြည်လဲအောင်လည်းတော့ကျွန်တော်တို့ကသွေးဆိုသွေးလေးညီနိုင်ခြင်းနဲ့လားအဖြစ်ရှာနိုင်နေတယ်လို့ထင်ပါတယ်ခင်ဗျာ
။ဟုတ်ကဲ့အဲ့ဒီခုနှစ်ဖွဲ့အရုံဆက်ပြီးတော့အရင်ဦးဆုံးဆွေးနွေးညီနိုင်လိုက်မယ်ဆိုရင်တော့ညီငယ်စကဝိုင်းပြန်ပြီးတော့ရှင်းတန်ပြီးတော့ခီးရောက်နိုင်မယ်ပေါ့နော်။ဟုတ်ကဲ့။အခုကျွန်တော်ဆက်ပြီးတော့ကိုအင်းဒုကွန်ကျုံလျံကိုလေးလိုက်မဖိတ်ခေါ်ချင်ပါပဲ။အခုကျွန်တော်မေ့ချင်တာကကိုအင်းဒုကွန်ကျုံလျံဟာဆိုလို့ရှိရင်အရင်တမရဦးသိန်းစင်အစိုးရလက်ထက်ကလေးကဒီညီငယ်ဆွေးနွေးပွဲတွေမှာအစဉ်တစိုက်ပါဝင်ခဲ့တယ်။အခုလည်းဆက်ပြီးတော့ပါဝင်လောက်ဆောင်နေသေးဖြစ်တယ်ပေါ့နော်။အခမ်းအနားတစ်ခုကနေပြီးတော့ဆိုတော့ကျွန်တော်သိချင်တာက JMC လို့ခေါ်တဲ့ဒီjoint monitoring committee ပေါ့နော်ဒီစောင့်ကြည့်အဖွဲ့အနေနဲ့ရောဘာမှမလုပ်ပေးနိုင်တော့ဘူးလားအခုလိုမျိုးဖြစ်တဲ့အပြစ်ကရစေးစောင့်ကြည့်အဖွဲ့ဖွဲ့ထားပြီးတော့ဒီအဖွဲ့ရဲ့အခမ်းအနားဘာမှမရှိဘူးဖြစ်နေတဲ့သဘောဖြစ်နေလို့
ဟုတ်ကဲ့ JMC နဲ့လုတ်ကင်းနဲ့လုတ်ခိုက်တာတွေလုတ်နေပါတယ်လုတ်နေတဲ့နဲ့တစ်ဖက်မှာဒီစစ်ပွဲတွေရပ်ဖို့တစ်ဖက်နဲ့တစ်ဖက်မပြတ်မခတ်ဖို့လို့ဆိုတာလက်ကုပ်နှစ်ခုတီးမှမြည်တာဖြစ်ပါတယ်ခုနကဆရာဦးမောင်မောင်ဆွေးဦးပြောတဲ့ဟာကိုကျွန်တော်နည်းနည်းလေးပြန်ပြောချင်ပါတ
ယ်။ညံလေးပြောမှရမယ်ကွင်တူဟုတ်ကဲ့
ခင်ဗျ။အဲဒီခုနကဖွဲ့ပြောတဲ့ကိစ္စကအဲဒီမှာသူတို့ပြင်ထားတဲ့38ချက်နဲ့မှာ7ချက်ကသူ့အဖက်ကနေလုံးဝလက်ခံဖို့ခက်ခဲတဲ့အပိုင်းတွေရှိပါတယ်။အဲဒီဟာတွေကိုကျွန်တော်တို့ကတောင်းချင်တိုင်းကတောင်းနေရမယ်ဆိုလို့ရှိရင်တော့ဟိုဖက်ကလည်းတောင်းမယ်ဒီဖက်ကလည်းငင်းမယ်ဟိုဒီဖက်ကလည်းတောင်းတယ်ဟိုဘက်ကလည်းညှင်းမယ်ဆိုလို့ရှိရင်ငင်းချိုင်းရောမရနိုင်ပါဘူးခင်ဗျဟု
တ်ကဲ့ဟုတ်ကဲ့
အရေးအကြီးဆုံးကကျွန်တော်တို
့ဒီ
လမ်းကြောင်းပေါ်ကနေအလုံးသွားဖို့အရေးကြီးပါလေ
ဟုတ်ကဲ့ဟုတ်ကဲ့ကိုရင်တုံငုံကျုံလျာဥမမောင်ဆိုးနဲ့ဒေါက်ဖြူဖြူဝင်းအပါဝင်ပါဝင်ဆင်းနေကြတဲ့သူတွေအားလုံးကိုကျေးဇူးတင်ပါတယ်ခင်ဗျနောက်တစ်မှာပါပြန်ပြီးတော့ဆွေးနွေးပါအောင်လို့